ဖပုတ်ခရိုင်အတွင်းမှာလည်းစစ်ကောင်စီက၃ရက်အတွင်းလေကြောင်းကနေ၈ချိန်တိုက်ခိုက်ခဲ့ပါတယ်။ဒီသတင်းပြည်စုံကို VOA သတင်းတော်မအေးမာကအခုလိုပြပို့ထားပါတယ်
။ကရင်ပြည်နယ်ဖပုတ်ခရိုင်ဒေသခေါ်မုထရခရိုင် KNU တပ်မကထိန်းချုပ်နယ်မြေမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်တို့တိုက်ပွဲတွေဖြစ်နေပြီးစစ်ကောင်စီဘက်ကခြေလျင်တိုက်ခိုက်ရမှာလည်းအရေးနှိမ့်မှုတွေဖြစ်ခဲ့တယ်လို့သူတို့အခြေချတပ်ဆွဲထားတဲ့စခန်းတွေလက်လွတ်ဆုံးရှုံးခဲ့ရတာတွေကြောင့်လေတောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ကူတာတွေလည်း၃ရက်ဆက်တိုက်လုပ်ခဲ့ပါတယ်။ဒီ၃ရက်အတွင်းမှာတော့လေတောင်းတိုက်ခိုက်မှု၈ချိန်လုပ်ခဲ့တာကြောင့်စာတင်ကျောင်းတွေဘာသာရေးအဆောက်အဦတွေထိခိုက်ခဲ့ပြီးအရက်သားကျောင်းဆရာတွေကျောင်းသားကျောင်းသူတွေ၄ဦးသေဆုံးပြီး၇ဦးဒဏ်ရာတွေပြင်းထန်ခဲ့တယ်ဆိုပြီးကရင်အမျိုးသားအစည်းအရုံးရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလဲစေးက VOA ကိုပြောပါတယ်။
6月份的事业报哎中月报那第一个设定嘛少空是嘛不多了嘛是吧中月中月嘛那三个三月你让大开幕啊是建议都建议的哎嘛个交涉啊这样的交往那样的哦他们就说就是把人给送走了去了我明白没哎呀
比如说外面一些路不要是国家的交会不会受到呀交往的上去给这些个呀的路ကျေးရွာပေါင်း6ရွာကအသက်ဘေးလွတ်ဖို့အတွက်ထွက်ပြေးခဲ့ရတယ်လို့လည်းဆိုပါတယ်။အပေါင်ခရိုင်ထဲကစာတင်ကျောင်း17ကျောင်းလည်းပိတ်ထားရတယ်လို့လည်းပြောပါတယ်
။ဟုတ်ကဲ့လောလောဆယ်စာတင်ကျောင်းရောပိတ်ထားပါလေခင်ဗျာ။ဟုတ်ကဲ့ကျေးရွာပေါင်း6ရွာကတော့စစ်ပြေးလျှောက်နေရတယ်လောလောဆယ်ချိန်မှာ
။ကရင်မျိုးသားလွတ်မြောက်ရေးတပ် KNL တပ်မ9နဲ့ဦးပေါင်းတပ်ဖွဲ့တွေကစက်တင်ဘာလ6ရက်နေ့ကခေးပူအခြေဆိုင်စစ်ကောင်စီရဲ့စခန်းကိုတိုက်ခိုက်သိမ်းပိုက်ခဲ့ပြီးတဲ့နောက်မှာတော့ကျေးရွာတွေကလူတွေလုံခြုံစားတောက်နေတဲ့နေရာလုပ်ငန်းခွင်တွေစာတင်ကျောင်းနေရာတွေကိုပိတ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့လည်းလူခွင့်ရေးလှုပ်ရှားသူတွေကဆိုပါတယ်။ KNU ထိန်းချုပ်နယ်မြေဒွေလုံးမြို့နယ်နာကိုမီကျေးရွာအုပ်စုအတွင်းမှာရှိတဲ့ခီးကော်တာကျေးရွာအတွင်းကိုလေကြောင်းတိုက်ခိုက်မှုလုပ်ခဲ့တဲ့အတွင်းအသက်13နှစ်အသက်14နှစ်အသက်16နှစ်အရွယ်ကလေးတွေသေဆုံးခဲ့ပြီးအသက်56နှစ်အရွယ်ကျောင်းဆရာတဦးလည်းသေဆုံးခဲ့ပါတယ်။ဒီတိုက်ခိုက်မှုအတွင်းမှာပဲအသက်6နှစ်ကနေ16နှစ်ကြာကလေး6ဦးလည်းထိခိုက်ဒဏ်ရာတွေရခဲ့ပါတယ်။နောက်ထပ်လူသောမြို့နယ်ထဲမှာလည်းလေကျောင်းတိုက်ခိုက်မှုတွေလှုပ်လာတဲ့အတွက်စာတင်ကျောင်းဆက်တကျောင်းပိတ်ပြီးကျောင်းသားကျောင်းသူတွေလည်းထွက်ပြေးနေရပါတယ်။အခုဆိုရင် KNU တပ်မကထိန်းချုပ်နယ်မြေတစ်ခုလုံးကဒေသခံတွေဟာထွက်ပြေးနေရပြီးနေရပြန်ဖို့အတွက်အခက်အခဲတွေရှိနေသလိုသားတော်ရဲ့အတွက်လည်းအခက်အခဲတွေရှိနေတယ်ဆိုပြီးကယ်ဆယ်ရေးလှုပ်ဆောင်နေသူတွေကပြောကြပါတယ်ရှင်။